စ်ကောင်စစ်တပ်တွေဝင်ရောက်တိုက်ဖျက်ထားတဲ့စကိုင်းတန်ကမ်ပလူမျိုးနယ်တွေကကျေးရွာတွေမှာတပ်ဖြတ်မိရှုခံထားရတဲ့အလောင်းငါးလောင်းတွေ့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မလ24ရက်နေ့မှာရွာသစ်ကျေးရွာကိုဝင်ရောက်တိုက်ဆွဲပြီး26ရက်နေ့ကပြန်ထွက်သွားချိန်မှာလည်း30ကျော်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေကပြောပါတယ်။စစ်တပ်တွေစီးရဲလှုပ်ရှားမှုကြောင့်ကမ်ပလူမျိုးနယ်တွေကရွာပေါင်းစေရွာတဲ့မင်းလေးကရွာသားတွေဘေးလွတ်ရာရှောင်တိတ်နေကြရပါတယ်ဒီအကြောင်းပြန်ကောင်းလာတဲ့တဲ့ရင်ကိုတော့မဆုမုံကပြောပြပေးပါဦးခင
်ဗျစကိုင်းတိုင်းတွေကမျိုးနယ်တချို့ကိုနယ်မြေရှင်းလင်းနေတဲ့စစ်ကောင်စီတပ်တွေဟာကမ်းပလူမျိုးနယ်ထဲမှာလည်းတရွာဝင်တရွာထွက်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်မတ်လ24ရက်နေ့တုန်းကကမ်းပလူမျိုးနယ်ကရသည့်ရွာတွေကိုအင်အားမြောက်များနဲ့စစ်ကောင်စီတပ်တွေမနက်တနားရီလောက်ဝိုင်းထားခဲ့ပြီးတော့မနက်၄နာရီဝန်းကျင်အချိန်လောက်မှာတော့လက်နက်ကြီးတွေနဲ့ပစ်ပြီးတနက်တွေပစ်ဖောက်ရွာတွေကိုဝင်လာတာကြောင့်ရွာသားတွေထွက်ပြေးခဲ့ကြရပါတယ်။ဒါပေမဲ့ရွာသားတချို့ဖမ်းဆီးခံခဲ့ရပြီးနှိပ်စက်တက်ဖြတ်မီးရှို့ခံခဲ့ရတယ်လို့ရွာသားတွေကပြောပါတယ်။စစ်သားတွေရွာတွေကပြန်ထွက်သွားတဲ့အချိန်မှာတော့မီးရှို့ခံထားရတဲ့အလောင်းငါးလောင်းတွေ့တယ်လို့ရသည့်ရွာသားတယောက်ကအခုလိုပြောပြပါတယ်။
ကောင်းပြီးတော့အဲ့နေဒါနဲ့ပြီးတဲ့ကလေးတွေပေါင်းနေဆွဲပြီးတော့လိန်နေပြီးတဲ့ကလေးတွေအဲ့ကလေး၅ယောက်ကိုကြတော့သူတို့ကပြန်နောက်ကိုလက်ပြန်လို့တုံနဲ့ပြန်ခေါ်သွားပြီးတော့နောက်ရွာအဆက်မှာကြအိမ်နောက်ဖက်မှာသူတို့မီးချိုးတက်ထားလိုက်ကြ၅ယောက်လောက်ကတော့မသူတို့ကတက်ကိုသူတို့တက်ကိုထားခေါ်သွားတယ်ကြ၅ယောက်လောက်ကတော့အယောက်20ယောက်ကိုကြတော့ကျွန်တော်တို့ဒီဘက်ကကျွန်တော်တို့ရွာတွေရဲ့ဟိုခလန်းလန်းလေးရဲ့ရွာမှာရွာကြီးကတခါကျွန်တော်တို့ရွာတွေလိုပဲသူတို့အဖက်ပြိုးတဲ့တခါဝင်မလို့ဆိုပြီးတော့အဖက်ကိုခေါ်သွားတယ်ကြသူတို့လက်နက်ကြီးစီးပြီးအကုန်တက်တာတွေထားမှုရဆိုပြီးတော့ခေါ်သွားတယ်က
ြအခုလိုစစ်သားတွေဝင်ရောက်နေနေရှင်းနေတဲ့ခြေရွာတွေမှာဒေသခံတွေတက်ဖြတ်ခံရတာမျိုးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးဒါပေမဲ့ဒလန်လို့ဆွဆွဲခံရပြီးတက်ဖြတ်ခံရသူတွေပြူစောတိအဖွဲ့တွေဆိုပြီးတက်ဖြတ်ခံရသူတွေအကြောင်းကိုတော့ပုံမှန်သတင်းထုတ်ပြန်လေးရှိပါတယ်ပြူစောတိအဖွဲ့တွေကိုလက်နက်တပ်ဆင်ပေးထားတာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောထားပေမဲ့သခိုင်းတိုင်းနဲ့မကွေးတိုင်းတွင်းကခြေရွာတချို့မှာတော့ပြည်သူစစ်တပ်ဘောနဲ့ပြူစောတိတပ်ဖွဲ့တွေကိုစစ်တပ်ကလိုက်လံဖွဲ့စည်းနေတယ်လို့သိရပါတယ်။ကဲမလူမျိုးနယ်တွေကရသည့်ရွာမှာနှစ်ရက်ကျော်တပ်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဟာမတ်လ26ရက်နေ့မှာပြန်ထွက်သွားတဲ့အချိန်မှာတော့ရသည့်ရွာသားစုစုပေါင်း30ကျော်ဖမ်းဆီးခံခဲ့ရပါတယ်။စစ်သားတွေရွာထဲဝင်လာခြင်းကနေစလို့ဒီကနေ့ထိဖမ်းဆီးခံထားရတာ၄ရက်ကျော်လာပြီဖြစ်တာကြောင့်စိုးရိမ်စိတ်ပူနေကြတယ်လို့ဖမ်းဆီးခံထားရသူတဦးရဲ့မိခင်ကအခုလိုပြောပါတယ်
။ဒီမှာရတာလေးပါသွားတာပါအဲ့ဒါအခုအထိဇင်ဘတ်ထဲမှာအလုံးတောင်မှမကြသေးဘူးပြန်မရောက်လာသေးပါဘူးသူတို့ကဒန်းကာဆိုပြီးတော့ခေါ်သွားတာကြီးကအယောက်သိလောက်ရှိပါတယ
်။မတ်လ24ရက်နေ့ကစစ်တပ်တွေကမနေ့အာယုံတက်တဲ့အချိန်မှာရာတွေကိုဝိုင်းပြီးတော့ဝင်လာတာကြောင့်ရွာသားတွေဟာရုတ်တရက်ကိုလိုယုံပြီးထွက်ပြေးခဲ့ကြရပါတယ်။ဒါကြောင့်အခုပုန်းခိုနေကြတဲ့နေရာမှာသူတို့အတွက်စားရည်တောင်ရည်ခက်ခဲနေပါတယ်။ရသည့်ရွာနဲ့အနီးကကျေးရွာတွေကလည်းစစ်ကောင်စီတပ်တွေရုတ်တရက်ဝင်လာမှဆိုတာကြောင့်စုစုပေါင်း73ရွာလောက်ကရွာသားတွေထွက်ပြေးတိမ်းရှောင်နေရပြီးဒုက္ခရောက်နေကြတယ်လို့ဒေသခံတဦးကအခုလိုပြောပြပါဗျ။၃ရွာကနေ
ရက်ကမစားမအောင်ပြကျွန်တော်တို့အဲ့ဘက်မှာစောကြေးတွေမှာအပုံပုံးနေရာမှာခလေးတွေရောကလေးရောဒီရောအကုန်လုံးမသေးနဲ့မသွားနိုင်ဒီဒီရောပေါ့ဒီဒီရောဦးရောပါတာပေါ့အမရဲ့ကိုဝင်ဆောင်နေရာမစအကုန်လုံးတော်ကြလေးတွေမှာနေရာဒီရောသဝင်းတွေကြွားနေတယ်ကျွန်တော်တို့ရွာရဲ့ဓာတ်မှာဒီလိုဝင်နေတယ်ဆိုတော့ကြားအကုန်လုံးအဲ့ဒီလိုနှိမ့်ဆက်နေတယ်လို့ကြားတော့အကုန်လုံးစောင့်ကြည့်နေကြတာအဲ့ကျွန်တော်တို့ဒီရောရွာတွေအဲ့ဒီလိုပါလေ
ကမ်းမလူမျိုးနယ်တွေကရတိကျေးရွာအပါအဝင်မြောင်မင်းရွာမှာအင်းလေကြီးတရတာအင်္ဂါတောက်ကိုင်းယိုကျွမင်းကုန်းမစဲပင်လယ်ရီတွေထိန်တော်ညင်အင်းညောင်ပေါရင်းစားတဲ့ရွာပေါင်း73ရွာကရွာသားတွေထွက်ပြေးတိမ်းဆောင်နေကြရတာပါစစ်ကောင်စီတပ်တွေထွက်သွားကြပြီဖြစ်ပေမဲ့ရသည့်ရွာသားတွေကတော့အိမ်ကိုမပြန်မနေရဲကြသေးဘူးလို့ပြောပါတယ်စစ်သားတွေပြန်ထွက်သွားတဲ့အချိန်မှာအင်ဂျီ140ကျော်ရှိတဲ့ရသည့်ရွာတွေကအိမ်တွေဖျက်ဆီးခံရတဲ့အခြေအနေကိုလည်းဒေသခံတဦးကအခုလိုပြောပြပါဗျာ
၃ရက်လောက်နေပြီးရွာကဒီပြည်ပြည်သားအပေါင်းယူလာတဲ့အိမ်မှာရှိတဲ့ဒီကဲတဲ့သားဆက်စားဆိုင်ကစာစီစူလာပြားဒီဆက်အကုန်လုံးကိုသူတို့ကာကြီးကားနေတယ်နေရာတိတိပဲလေအင်းမျိုးကျတော့ဒီမချိုးပဲနဲ့အင်းမျိုးမီးမချိုးပဲနဲ့ဟိုကချိန်ဆောင်နေဖြတ်ထားခဲ့တာကြတိုင်လေးကိုတိုင်နဲ့ဖြတ်ထားခဲ့တာဟိုလိုကြီးနဲ့လုံးလုံးမလဲလဲပဲနဲ့ချိန်ဆောင်နေလိုက်ချက်ပြီးတိုင်ကိုအင်းနိုင်ကြီးတိုင်ဒီဘက်ဖြတ်ထားခဲ့အင်းကတော့40လောက်အတူတူလုံးသွားတယ်က
ြရတိရွာနဲ့အနည်းငယ်လှမ်းနဲ့ကျေးရွာတချို့ကရွာသားတချို့ရွာနေအိမ်တွေကိုပြန်နေကြတယ်ဆိုပေမဲ့အများစုကတော့ရွာတွေကိုမပြန်ရဲကြဘဲတောထဲမှာပဲပုန်းခွနေကြပါတယ်။စ စကိုင်းတိုင်းကတချို့မြို့နယ်တွေမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပေမဲ့ကမ်းမလူမြို့နယ်တွေမှာတော့တိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့အဲ့ဒီကမ်းမလူမြို့နယ်ဘက်ကယူရီကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နဲ့လိုက်ပြီးတော့နေနေရှင်းနေနေတာဖြစ်ပါလိမ့်ရှင်။